ဒီနေ့နိုဝင်ဘာ29ရက်နေ့မနက်4:00ကျော်မှာဗန်ကောက်မြို့နေစမုတ်စခွန် KI နဒီမြို့နယ်ကဖလန်ဆောင်လမ်းမကြီးပေါ်မှာစောင့်နေတဲ့မိုးပြန်လမ်းမကြီးကွန်ကရစ်တိုင်ပြိုကျလို့တရားဆောက်လို့ရေအလုံတမား6ဦးတိဆုံးပြီး10ဦးကျော်ထိထဏ်ရခဲ့ပါတယ်တိဆုံးသူတွေထဲမြန်မာ4ဦးပါတယ်လို့စမုတ်စခွန်အချုပ်ရေးမှူးကပြောပါတယ်ထိုင်းချီဆိုင် VOA သတင်းတောက်မအေးမှာပြောပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံဗန်ကောက်မြို့နယ်ကီလို30ကျော်กว่าဝေးတဲ့စမော့စခွန်းခရိုင်နတ်ဒီမြို့နယ်အတွင်းကဖလန်းဆောင်လမ်းမကြီးပေါ်ဆောက်လုပ်နေတဲ့မိုးပြန်လမ်းမကြီးကွန်ကရစ်တိုင်ပြိုကျခဲ့တာကြောင့်တရားဆောက်လုပ်ရေးမှာအလုပ်လုပ်ကင်နေတဲ့မြန်မာတွေအပါဝင်အလုပ်သမား6ဦးသေဆုံးခဲ့ပါတယ်မိုးပြန်တရားကြီးပြိုကျခဲ့တာကြောင့်မြန်မာတွေအပါဝင်လူ10ဦးကျော်ဒဏ်ရာရပြင်းထန်စွာရခဲ့တယ်ဆိုပြီးစမော့စခွန်းခရိုင်အုပ်ချုပ်ရေးအဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်စမော့စခွန်းခရိုင်အုပ်ချုပ်ရေးမှူးနိုင်နာရစ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်သူပြောသွားတာကတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေရဲဝင်တန်းနဲ့စောက်လုပ်ရေးကအရေးပါတဲ့ဝန်ထမ်းတွေဟာအခုဖြစ်ရတဲ့ပတ်သက်ပြီးအရေးပေါ်စုံစမ်းစစ်ဆေးနေကြပါပြီ။ပြီးရင်တော့တရားဝင်သတင်းထုတ်ပြန်သွားမှာပါ။လက်ရှိမှာတော့အခုလိုမျိုးဆက်မဖြစ်အောင်ကာကွယ်တဲ့အနေနဲ့အ мян လန်းကိုယာယီပိတ်ပြီးတခြားလမ်းကြောင်းကနေတွားခွင့်ပေးထားပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။မနေ့၄နိုင်ကျော်အချိန်မိုးပြန်လမ်းတရားကစောက်လက်ဆကွန်ကရစ်တိုင်ပြိုကျတဲ့အချိန်မှာညဆိုင်အလုပ်လုပ်နေတဲ့ဆောက်လုပ်ရေးအလုပ်သမား39ဦးလုတ်ကင်နေကြတဲ့အချိန်လေးဖြစ်ပါတယ်။ကွန်ကရစ်ဘီးလက်မြေပေါင်နဲ့တန်ញမ်းတွေအောက်မှာပိတ်မိပြီးတေဆုံးသူစရင်ကိုထုတ်ပြန်သွားရမှာတော့ထိုင်းနှဦးနဲ့အတူမြန်မာနိုင်ငံသားချစ်ကိုကိုဖြိုးကိုကိုအောင်သိန်းထေအေယာဆိုသူ၄ဦးပါဝင်ပါတယ်။ဒဏ်ရာရသူ10ဦးရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ဒဏ်ရာရသူတွေကိုတော့စမော့စခွန်းခရိုင်စေယုံကြီးကအရေးပေါ်လူနာဆောင်မှာပို့ပြီးတော့ကုသပေးနေရတယ်လို့လည်းဆိုပါရယ်စမော့စခွန်းခရိုင်အုပ်ချုပ်ရေးမှူးကကနဦးမှာပဲတေဆုံးသွားသူအလုံးကိုတဦးကိုဘန်းငွေ 8,600 စီရောကြီးပေးမှာဖြစ်ကြောင်းနဲ့ဒဏ်ရာရသူများပြန်လည်ကောင်းမွန်လာတဲ့အထိပြုစုစောင့်ရှောက်သွားမယ်လို့လည်းပြောပါရယ်စောက်လို့ရေးလို့ရင်းနဲ့မိုးပြန်လမ်းမကြီးပြိုကျပြီးတေဆုံးထဏ်ရာရခဲ့တာဟာအခုတချိန်ဟာပထမဆုံးအချိန်မဟုတ်ပဲဖလန်းဆောင်မိုးပြန်လမ်းမကြီးစောက်လို့နေတဲ့9နှစ်တာကာလအတွင်းမှာအခုလိုမျိုးဖြစ်ရတဲ့ကြောင့်ပေဆုံးသူ130လောက်ရှိခဲ့ပြီးဒဏ်ရာရသူ1300ကျော်လောက်ရှိခဲ့ပြီဖြစ်ပါတယ်ဖြစ်ရတိုင်းမှာလည်းမြန်မာနိုင်ငံသားအလို့သမားတွေထိခိုက်ဒဏ်ရာရတာသေဆုံးတာတွေလည်းရှိခဲ့ပါတယ်ရှင်